တူရကီနိုင်ငံအစ္စတန်ဘူမြို့စော်ရီကောင်စစ်ဝင်ရုံးတွင်စော်ရီသတင်းတောက်ဂျမောကချိုဂီကိုတပ်ပစ်လိုက်တဲ့ဆိုတဲ့အထောက်အထားတွေပုံမရရှိနေပေမဲ့လည်းဒီလနောက်ပိုင်းစော်ရီနိုင်ငံမှာကျင်းပမယ့်နိုင်ငံတကာယင်းကြီးမြှုပ်နှံမှုဆိုင်ရာညီလာခံကိုစီစဉ်ထားတဲ့အတိုင်းသူ့အနေနဲ့တက်ရောက်မယ့်အကြောင်းအမေရိကန်ဘန်နာရေးဝန်ကြီးစတက်ဖင်မနူချင်းကမနေ့ကပြောကြားခဲ့ပါတယ်။ CNBC ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းချက်မှာဝင်ကြီးမနူချင်းကသတင်းတောက်အသက်ခံရမှုအတွက်သတင်းအချက်လက်တွေပိုးပြီးရရှိလာမယ်ဆိုရင်အမေရိကန်အစိုးရအနေနဲ့အဲ့ဒီထောက်ထားတွေကိုအလေးထားကြည့်ရှုမှာဖြစ်ပေမဲ့လည်းစော်ရီမှာကျင်းပမဲ့ဆွေးနွေးပွဲကိုတက်ရောက်မဲ့သူ့အစီအစဉ်ကိုတော့ဖြတ်သိမ်းဖို့မရှိဘူးလို့ဆိုပါတယ်။အလားတူနယူးယောက် Wall Street ကထိပ်တန်းဘဏ်လုပ်ငန်းရှင်တွေကလည်းစော်ရီနိုင်ငံမှာကျင်းပမဲ့အနာဂတ်ယင်းကြီးမြှုပ်နှံမှုဆိုင်ရာဥဆောင်မှုညီလာခံကိုတက်ရောက်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းညီလာခံတက်ရောက်မဲ့အစီအစဉ်ကိုဖြတ်သိမ်းတဲ့နိုင်ငံတကာထိပ်တန်းသတင်းမီဒီယာကုမ္ပဏီတွေ၊စီးပွားရေးကုမ္ပဏီတွေရဲ့အကြီးအကဲတွေအရေးအတွက်ကတော့တိုးလာနေပါတယ်။ဒါအပြင်စော်ရီနိုင်ငံနဲ့ပူးတွဲလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေဖျက်တောက်မှုတွေလည်းရှိလာနေတာပါ။အဲ့ဒီထဲမှာတော့ဗြိတိန်နိုင်ငံကဘီလီယံနာတထေးကြီး Richard Branson ဆိုရင်လေသူ့ရဲ့ Virgin Group ကုမ္ပဏီအနေနဲ့စော်ရီနိုင်ငံမှာရှိနေတဲ့ယင်းကြီးမြှုပ်နှံမှုလုပ်ငန်းတွေကိုအဆုံးသတ်ဖို့ရှိကြောင်းတောက်ကြာနေကပြောဆိုခဲ့ပါတယ်။နောက်နာမည်ကြီးကုမ္ပဏီတွေဖြစ်တဲ့ AOL, Uber,ဖေကွန်ဆရာရီရဲ့အကြီးအကဲတွေလဲစော်ရီမှာပြုလုပ်မဲ့ယင်းကြီးမြှုပ်နှံမှုညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့အတိအကျညင်ညာခဲ့ပါတယ်ရှင်